မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းကျဆင်းလာနေတာကြောင့်နိုင်ငံတော်မှာကိုဗစ်ကန့်သတ်ချက်တွေဖြေလျှော့နေတဲ့အကြောင်းပြောပြပါမယ်ကျွန်မဧကနွန်ပါတနင်္ဂနွေလောအတိုင်းတာအနေနဲ့ကိုဗစ်ရောဂါကူးစက်မှုနှုန်းက2.3%ခန့်နှုန်းအထိကျဆင်းလာနေတာကြောင့်တိုင်းနယ်ပြည်နယ်တော်တော်များများမှာကိုဗစ်ကန့်သတ်ချက်ဖြေလျှော့မှုတွေတဖြည်းဖြည်းလှုံ့ဆော်လာနေတာပါအစိုးရရုံးဆိုင်ရာနေပြည်တော်နယ်မြေမှာပန်းချံရေတကွန်အပန်းဖြေဆရာနေရာတွေကိုနှစ်တကူရုံးပဲ့ရက်ကာလအတွင်းတားမြစ်ထားရာကအချိန်အကန့်အသတ်နဲ့ယခုဖွင့်လှစ်ထားတယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနစိုးကပြောပါတယ်
အဲကျွန်တော်တို့တော့ဒီနေပြည်တော်အနေနဲ့ကတော့စိတ်ထွေထူးတော့မရှိပါဘူးညာဟိုအပန်းဖြေတဲ့နေရာလေးဖွင့်ပေးတာဒီလောက်ပဲရှိပါတယ်ကျွန်တော်တို့ကျွန်တော်ဒီကိုဗစ်အဝင်စစ်ဆေးတာဒီကွန်ဒီပရိုစီဂျာတွေကတော့အရင်တိုင်းပဲရှိပါတယ်ခင်ဗျအရင်တော့ကျွန်တော်တို့အဲဒီကို new year တုန်းကတော့အပန်းကြီးစကန်းကြီးရေကုန်ကြီးတော့အဲပန်းချံကြီးကိုထိတ်ထားတာရှိပါတယ်။အဲဒီကနေပြီးတော့အခုအဲတားမြစ်ထားတဲ့နေရာလေးတွေပြန်ပြီးတော့ဟိုပြည်သူတွေသွားလို့ရအောင်ဖွင့်ပေးထားတာရှိပါတယ
်။တခြားအတိုင်းနဲ့ပြည်နယ်ကလာတဲ့ပြည်သူတွေကိုတော့ကိုဗစ်ရောဂါကင်းရှင်းတဲ့ဆေးလက်မှတ်လည်းပါရှိရမှာပါ။အိမ်မှာနေတဲ့အမေအကျုံးမဝင်တဲ့မျိုးနယ်ကသူတွေကိုတုံးရသွားလာကန့်သတ်ပြီးအိမ်မှာနေတဲ့အမေထုတ်ပြန်ထားတဲ့မျိုးနယ်ကသူတွေအတော်တော်နှစ်ပတ်အသွားလာကန့်သတ်သွားမယ်လို့ဒေါက်တာမြတ်ဝနစိုးကပြောပါတယ်။ရှမ်းပြည်နယ်အနေနဲ့ကတော့ပန်းချံရေတကွန်တွေကိုပိတ်ပင်မထားဘဲလူစုလူဝေးဖြစ်တဲ့ဖယားစေတီပထိုးနဲ့ပွဲလန်းတပင်တို့ကိုပဲပိတ်ထားတယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့အသွင်းရေးမှူးဦးနေလင်းကပြောပါတယ်
။တောင်တီးမီးဝန်းပင်ပွဲရတော့ပိတ်ထားတာပေါ့။သူကတော့ကျွန်တော်တို့အများကြီးစုလူစုနိုင်တဲ့နေရာဖြစ်နေလို့လေ။ကျန်တဲ့ပန်းချံလေးတွေကတော့ဥပိုးချုပ်ပန်းချံတွေကတော့ပုံမှန်ဖွင့်ထားတာပဲလေ။အော်ဖျားတွေကတော့မခွန်ခွန်မှာနိုင်ငံတော်ခွန်မပြူသေးဘူးလေကျွန်တော်တို့ကရှားပြည်နယ်လာလို့ရှိရင်သူ့ရဲ့ကြီးမှကျွန်တော်ဟိုကပေါ့ကွာရန်တီးနဲ့ဝင်ရမှာပဲလေဟိုတယ်သူကြီးနဲ့ဟိုတယ်ကွာရန်တီးနဲ့ဝင်ရပါလေခင်ဗျအော်ရေနော်ကနပ်ပါဗျာအခုတော့တပတ်လောက်ပေါ့တပတ်လောက်ဆိုတော့ရောက်ရင်၃ရက်လောက်ဆိုစစ်တာဟုတ်စစ်ပြီးတော့ဇာတ်ထွက်တဲ့အချိန်တွေမှာမူတည်ပြီးတော့သူ့ home quality နဲ့ဖြစ်သွားတာဟုတ်ပေါ့မျိုးမျိုးပေါ့နော်ခရီးသွားတဲ့လူကတစ်မျိုးပေါ့ဥမာပြန်လာတဲ့လူဆိုတော့တစ်မျိုးပေါ့
နေပြည်တော်ကချင်ကယားကရင်ချင်းမော်ရခိုင်ရှမ်းပြည်နယ်တို့နဲ့စကိုင်းတိုင်းတနင်္သာရီတိုင်းပဲခူးတိုင်းမကွေးတိုင်းမန္တလေးတိုင်းအပါအဝင်အယောက်ဒီတိုင်းဒေသတွေမှာခီးသွွားဝင်ရောက်လာသူတွေကွာရတင်းထားရှိမှုနဲ့စစ်ဆေးရမယ့်အစီအစဉ်ကိုဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရန်ကုန်တိုင်းနဲ့တခြားတိုင်းနယ်ပြည်နယ်တွေအတော့ကဆက်ပြီးထုတ်ပြန်သွားမယ်လို့ပြောပါတယ်။ဟိုတယ်နဲ့ခီးသွွားညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေးဟန်ကတော့ခီးသွွားလာမဲ့သူတွေဟာကျန်းမာရေးစည်းကမ်းချက်တော့အတိအကျလိုက်နာဖို့လိုအပ်တယ်လို့တိုက်တွန်းထားပါတယ်
။ဟိုကျန်းမာရေးဝန်ကြီးဌာနကဟိုသတ်မှတ်ထားတယ်ကျွန်တော်သတ်မှတ်ထားတယ်ဆိုတာအကြံပြုထားတဲ့အကြံပြုချက်တွေအတိုင်းအတိအကျလိုက်နာကြဖို့တော့ကျွန်တော်ကလည်းအကြံဆက်ပြီးတော့ဟိုထပ်လောင်းပြီးတော့အကြံပြုချင်တာပေါ့နော်ဒီနေရာတွေကဘေးကင်းလုံခြုံမှုကျန်းမာရေးကဘေးကင်းလုံခြုံမှုရှိဖို့ဆိုလို့ရှိရင်တော့ကျန်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ထားတဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာကြဖို့တော့လိုပါလိမ့်မယ်ဗျာ
ကိုဗစ် -19 ကပ်ရောဂါကူးစက်မှုအန္တရာယ်ကိုဆက်လက်ထိန်းချုပ်ထားဖို့ခီးသွွားပြည်သူတွေအနေနဲ့စနစ်တကျနှာခေါင်းစည်းတက်စင်တာလက်ဆေးတာတအုပ်နဲ့တအုပ်ခက်ကွက်ကွာနေကြတာကျန်းမာရေးဝန်ကြီးဌာနကတတ်မှတ်ထားတဲ့စည်းကမ်းချက်အတိုင်းလိုက်နာကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့အစောပိုင်းအထိစာရင်းအရပြည်တွင်းမှာကပ်ရောဂါကြောင့်တည်ဆုံသူ3000လောက်နဲ့ရောဂါအတည်ပြုလူနာပေါင်းကတော့13,900ကျော်ရှိနေပါတယ်ရှင်ကျမအက်ကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်